စကိုင်းတိုင်းကလေးမြို့ငကဘွက်ကျေးရွာအနီးကတောထဲမှာ PDF စခန်းတစ်ခုသိမ်းပိုက်ခံခဲ့ရပါတယ်။အဲ့ဒီမှာဒေသခံကာကွယ်ရေးအဖွဲ့ဝင်တချို့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေကပြင်းထန်နေပါတယ်။နောက်ကလေးမြို့တာဟန်းဘက်ကရက်ကွက်တွေထဲမှာလည်းပစ်ခတ်တာတွေရှိနေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်
။မနေ့နိုဝင်ဘာလ16ရက်နေ့ကကလေးမြို့ငကဘွက်ကျွရအနီးတောထဲကကလေး PDF စခန်းကိုစစ်ကောင်စီတပ်တွေကဝင်ရောက်တိုက်ခတ်ခဲ့ပြီးဒေသခံကာကွယ်တပ်ဖွဲ့ဝင်တွေဖမ်းဆီးခံခဲ့ရတာပါ။ဒီကနေ့နိုဝင်ဘာလ18ရက်မနေ့ပိုင်းကတည်းကစလို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်အဖွဲ့တွေတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတအူးက VOE ကိုအခုလိုပြောပါတယ
်။မနေ့ရှင်းလိုက်တော့တိုက်ပွဲဆက်ဖြစ်တယ်၊ခုချင်းဖြစ်နေတယ်။ဒါတော့ပြင်းထန်နေရအခုတော့ဟိုလိုကြီးချီရံတော့တောင်ပေါ်ကကျွန်တော်တို့ကမွန်ချောင်းရွာဆိုတဲ့ချင်းအောင်လို့ရှိတယ်အဲ့ဒီရွာရောက်ကုန်ရအထက်ကြီးပါရအထက်ကြီးပါအဲ့ဒီမင်းရဲ့ဘုံကအဲ့ဒီမှာပြည်နေရတာကတကွတ်တက်အဲ့ဒီဒီမင်းရဲ့အစိုးရတဲ့တော်ရရှစ်ဖဲလောက်ကဒီကမင်းရဲ့မြေကျွန်တော်တို့မြေကြီးကရွာထိပ်မှာကောင်းကားကြီးနဲ့လာချထားတဲ့ဒီကျွန်တော်တို့ဖြစ်ကုန်ပြည်ဖို့ရတာကမင်းရဲ့မြေကြီးလောက်ကနေချထားတာကနေပြီးတော့မြေကြီးကရွာထိပ်ချပြီးတော့မှညနေဆောင်ဆောင်မှာမိုးချုပ်ကနေမှာငကဘွဲ့ခုံးကြောင်းကိုပြီးတော့မှဒီကတမြတ်တာအဲ့မှာနားပြီးတော့မှမင်းအစိုးကြီးကိုထွက်သွားတယ်။မင်းရဲ့ဖုန်းနံပါတ်လိုရတော့ယောက်ျားလေးမျိုးကတော့တက်ပလက်ကြီးကိုကြားတယ်ကွာ။မင်းကလေးရှိရောကတော့ဒီတန်းရှိနေတယ်လို့ပြောတယ်ကွာ။အဲ့ဒီရှိရောကဟန်တာလို့မသိဆိုတော့ချစ်တော်မရှိဘူးတော့ပြင်းထန်နေတယ်ကွာ။ဒီတုံးတယ်ရတော့ရောရောကျွန်တော်တို့ကျွန်တော်ပြရတော့ကတော့ဒီဒီကဟိုပြည်ပြည့်မြောက်တော့ဒီမကြီးဒီချီထားလို့ဝင်ကြည့်တော့လည်းမကြီးတော့မဆိုးနေဘူးလို့ကြားတယ်။ဒီကောင်ဒီကတော့မင်းရကြည့်တော့မဆွေလောက်ကတော့ကြားလို့ရနောက်ထပ်တော့မင်းရောက်ကြားလို့ဆိုတော့သူတို့အပြင်မကြည့်နိုင်ဘူးလေ
မနေ့ကကလေး PDF စခန်းတိုင်ရင်သုံးကိုစစ်ကောင်စီဘက်ကဝင်ရောက်စီးနှင်းတိုက်ခိုက်ပြီးတပ်ဖွဲ့ဝင်အမျိုးသမီး၈ဦးနဲ့အမျိုးသား၂ဦးကိုဖမ်းမိခဲ့ပါတယ်အဲ့ဒီနောက်မှာတော့အမျိုးသား၂ဦးသေဆုံးသွားတယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးဒါကိုတော့ PDF ဘက်ကတော့ဒေသခံတွေဘက်ကပါအတီးမပြုတ်နိုင်သေးပါဘူးဒီကနေ့နိုဝင်ဘာလ18ရက်မနေ့ပိုင်းလူမှုကွန်ရက်စာမျက်နှာပေါ်မှာဖန်ခံရတဲ့တပ်ဖွဲ့ဝင်အမျိုးသမီး၈ဦးပုံပေါ်ထွက်လာခဲ့ပေမဲ့အမျိုးသား၂ဦးပုံတော့ဖော်ပြတာမရှိပါဘူး။ကလေး PDF ဘက်ကတော့စစ်ကောင်စီထိုးစစ်တွေကိုပြန်လည်ခုခံတိုက်ခိုက်နေပြီးဖမ်းဆီးခံထားရတဲ့တပ်ဖွဲ့ဝင်တွေကိုကယ်ထုတ်ဖို့ကြိုးစားနေတယ်လို့ထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တစ်ဆက်တည်းမှာပဲကလေးမျိုးတာဟန်းရက်ွက်မှာလုံကြုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအပြစ်ခံရပြီးတယောက်သေဆုံးခဲ့သလိုကလေးမျိုးလေရင်ကွင်းအနီးမှာလည်းဘုံပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကလေးမျိုးကတဦးကပြောပါတယ်
။တာဟန်းမိကြလိုက်ဆိုရှင်မိကြလိုက်လမ်းကြားလို့ခေါ်တာပေါ့နော်။အဲ့လမ်းကြားမှာသူတို့လုံကြုံရေးယူထားတာတွေရှိတယ်ပေါ့။အဲ့လုံကြုံရေးယူထားတဲ့နေရာကိုဝင်ဖြစ်တယ်။တယောက်ပြေးသွားတယ်လို့ကြားတယ်ပေါ့နော်။အဲ့မနေ့7နာရီကျော်လောက်တော့လည်းဒီကလေးမျိုးဟို POC အနီးနားမှာပေါ့နော်။အဲ့နားမှာသူတို့လက်ပြပုံနဲ့ဒီဝင်တော့ပေါက်တယ်သူပြောရဲအဲ့လိုမျိုးအတန်ကတော့ကြားလိုက်တဲ့7နာရီ15လောက်မှာ
ကလေးမျိုးအနီးကျေးရွာတွေမှာနိုဝင်ဘာလ3ရက်နေ့ကစလို့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားပြီးကျေးရွာကနေအိမ်တချို့မိလောင်တာတွေရှိသလိုမြစ်တာမြစ်အရှိတ်ဘက်နဲ့အနောက်ဘက်ကကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်ခင်ဗျာ